သာလနာရောက်မြတ်ပေါင်းတော်ကောင်းတို့ယခုချိန်ခါမှာစပြီးပရိစ္ဆာသမုပ္ပါဒ်တရားနာကြရမှာဖြစ်ပါတယ်ပရိစ္ဆာသမုပ္ပါဒ်တရားတော်များမဟောကြကြမီမနာကြကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတသုံးချိန်ရွတ်ဆိုရွတ်ပြုတော်မူကြပါကုန်သောနမောတတသဒ္ဓဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတသဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတသဂဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တမူလမြတ်ဗျာအစာရည်တော်လင်္ကာများကိုရွတ်ဆိုပြီးတော့လည်းပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနဲ့ပြသစ္စာနာကိုလေးခုအလောသင်္ဃာ22ပါးတရားကိုများနေသောမရစွာနေရမူလဘုသောဝါဒေကာလသုံးပြဆင်းရနေစေဒီရှိတဲ့ကိုအလွယ်ကျမှတ်သိစေရသည်သံဃာမလူကြောင့်ဒီအဘိဓါနိအနာယခံဥပါဒံသံဃာရသံပေါ်အပင်မလိုယောမအပင်အမြင့်မပြတ်ဆက်ဆက်ပြန်ကံကြောင့်ဉာဏ်ရောဉာဏ်ရောကြောင့်ကံအဖံမံဖြစ်ပြန်မြေလျောဇမတိကြသာဓုများကသင်္ချာပြုခြင်းစည်ရင်ဖန်ခြင်းအကြောင်းရင်းကြောင့်လုံ့နများစွာတတ္တဝါကိုဖြစ်လာရမည်မဟုတ်ဟုဉာဏ်ဖြင့်ရှိသော
ကျန်ကုန်တဲ့မင်္ဂလာတော်မျိုးနဲ့သမိုင်းဝင်ချက်ကလောစီတော်မြတ်ကြီးနေရှိချက်ကလောပရိယတိစာသင်တဲ့မဂ္ဂဝိပဿနာဓမ္မရိပ်စာမှာကျင့်ပါပြုလို့အပ်သောမဂ္ဂဝိပဿနာ9ရက်တရားစက္ကန့်ဘဝမှာယနေ့ကျေးဇူးပြုနေကြဖြစ်တဲ့ပဋိစ္စသမုပ္ပါဒ်တရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားဆိုတာတခြားလားအကြောင်းကျိုးတရားလားပဋိစ္စဆိုတာကသမုပ္ပါဒ်ဆိုတာကအကြောင်းကြောင့်ဖြစ်တဲ့အကြောင်းကြောင့်ဖြစ်တဲ့အကျိုးကိုဘယ်လိုခေါ်ပါလဲအကြောင်းကြောင့်ဖြစ်တဲ့အကျိုးကိုပရိစ္ဆသမုပ္ပါဒ်တရားလို့ခေါ်ပါတယ်အဲ့ဒီအကြောင်းနဲ့အကျိုးဆက်သွယ်ဖို့ဆက်သွယ်နည်းဘယ်နည်းရှိပါလဲနံပါတ်1နည်းကဘာတော့မူလနဲ့ဖြာနံပါတ်1နည်းကမူလနဲ့ဖြာနဲ့လည်းအကြောင်းအကျိုးမဆက်သွယ်ဘူးလားဆက်သွယ်လားသစ္စာနှစ်ခုဆိုတာကနံပါတ်1အကြောင်းအကျိုးသစ္စာနှစ်ခုနည်းနဲ့လည်းအကြောင်းအကျိုးဆက်သွယ်ပါတယ်လေးခွလွာဆိုတာကလည်းအကြောင်းအကျိုးဆက်သွယ်ပုံဆက်သွယ်နည်းတနည်းပါပဲเนาะလေးခွလွာပြီးတဲ့အခါကျတော့အင်္ဂါ22ပါးအင်္ဂါ22ပါးပြီးတော့သုံးမအစပ်သုံးမအစပ်ပြီးတော့ဝသုံးဝဝသုံးဝပြီးတော့ကာလသုံးဖြာကာလသုံးဖြာပြီးတော့ကတခုချင်းတခုချင်းကောက်ကြလိုက်ကြရအောင်မူလနဲ့ဖြာဆိုသည်မှာအဝိဇ္ဇာနိခဏဖြစ်ပါသည်သစ္စာနှစ်ခုဆိုသည်မှာသမုဒယသစ္စာဒုက္ခသစ္စာတို့ဖြစ်ပါသည်လေးခုအလွာဆိုသည်မှာပဋိကြောင်းတလွာပိစ္ဆုပ္ပန်အကျိုးတလွာပိစ္ဆုပ္ပန်အကျိုးတလွာအနာဂါအကျိုးတရားတို့ဖြစ်ပါသည်သင်္ခါရ22ပါးဆိုသည်မှာသာလာယရဏခန္ဓာဝေဒနာသဏ္ဍာန်ဥပါဒံအမဘဝသာတိသာမရဏတို့ဖြစ်ပါသည်သုံးပါးအစဆိုသည်မှာသင်္ခါရနှင့်ဝိညာဉ်တစ္စာဝေဒနာနှင့်ဒနာတစ္စာသာမဘဝနှင့်ဓာတိတစ္စာတို့ဖြစ်ပါသည်ဘုသောဝါသုတိမာကျွတ ဒီလိုဆိုတော့အားလုံးပေါင်းလိုက်တော့သမုဒိယသစ္စာ၅ပါးရှိတယ်။ဘယ်သူတွေပါလဲ။အဝိဇ္ဇာသင်္ခါရတဏှာဥပါဒံကာမဘဝ။သမုဒိယသစ္စာ၅မျိုးနော်။ဒုက္ခသစ္စာဆိုတာဘယ်သူတွေလဲလို့မေးရင်ဝိညာဉ်နဲ့ယုတ်သာလယရဏခန္ဓာဝေဒနာနမ္မနမ္မနဲ့ကွန်ပါရှိတဲ့တရား။ဘယ်နှပါးလဲ။၅ပါးနော်။နောက်တစ်ခါနမ္မ၄အကွန်ပါရှိတဲ့တရားကဘယ်သူတွေတော့ဇာတိဆိုတာဟာလည်းပဲခွန်ကြီးတို့တရ ဒီတော့ဆိုဓမ္မနဲ့အကွက်မှာခန္ဓာ၅ပါးမရှိဘူးလားရှိလားအဲ့ဒီခန္ဓာ၅ပါးကိုလည်းဇာတိလို့ခေါ်လို့မရဘူးလားရလားရတာပဲနော်နံပါတ်၄အကွက်မှာမှဇာတိရှိတာမဟုတ်ဘူးနံပါတ်၂အကွက်မှာလည်းဇာတိရှိတယ်ဘာဖြစ်လို့တော့ခန္ဓာ၅ပါးသည်ဇာတိဒီလိုဆိုတော့ခန္ဓာ၅ပါးရှိတဲ့နေရာသည်ဇာတိရှိတဲ့နေရာဒီလိုမှတ်နော်အဲ့ဒါအရိဇာတိကိုဒုက္ခသစ္စာလို့ပြောလိုက်တော့ဇာတိကိုဒုက္ခသစ္စာလို့ပြောလိုက်တော့လောကတမုဏိပညာနေနဲ့ပြောရင်မိခင်ရဝါမှာပရိသန္တိနေရာတိဒုက္ခလို့ဒီလိုပြောတာပေါ့နော်သို့တော့ပရမတ္ထသစ္စာသစ္စာမြင်နေကြည့်လိုက်တဲ့အခါကျတော့မိခင်ရဝါမှာနေရာကအဓိကလားခန္ဓာ၅ပါးကအဓိကလားဒါကြောင့်ခန္ဓာ၅ပါးသည်ဗာသစ္စာသစ္စာမြင်နေပြောရင်ဒီတိုင်းပဲပြောသစ္စာမြင်နေပြောရင်ခန္ဓာ၅ပါးသည်ဒုက္ခသစ္စာဇာတိကိုဒုက္ခသစ္စာလို့ပြောတာဒီသစ္စာအနေနဲ့ပြောတာလားလောကပညာအနေနဲ့ပြောတာလားလောကပညာအနေနဲ့ပြောတာလောကပညာအနေနဲ့တော့မှန်တယ်ပေါ့ဒါပေမဲ့ပရမတ္ထသစ္စာအနေနဲ့မှန်ရဲ့လားပရမတ္ထသစ္စာအနေနဲ့ပြောရင်ခန္ဓာ၅ပါးသည်ဒုက္ခသစ္စာဘာကြောင့်လဲဇာတိဆိုတာခန္ဓာ၅ပါးပဲဟုတ်လားဇာတိဆိုတာဗာလဲဇာတိဆိုတာခန္ဓာ၅ပါးပဲเนาะဒါကြောင့်မလို့ဇာတိကိုခန္ဓာ၅ပါးလို့ပြောနေခြင်းသည်ပညာအနေနဲ့ပြောရင်ပရိသန္တိနေတာသည်ဇာတိပရမအနေနဲ့ပြောရင်ခန္ဓာ၅ပါးဖြစ်တာသည်ဇာတိပြန်ပြောကြည့်စမ်းပညာအနေနဲ့ပြောရင်ဘယ်လိုပြောမလဲပရိသန္တိနေတာသည်ပရမအနေနဲ့ပြောတော့ခန္ဓာ၅ပါးဖြစ်တာဒီဇာတိဒါကြောင့်မလို့ပရိသန္တိနေတာကိုဒုက္ခသစ္စာလို့ပြောခြင်းနေတာဒုက္ခအစ်စ်မဟုတ်သေးဘူးဒုက္ခအစ်စ်ကဘယ်လိုကားမှဒုက္ခအစ်စ်တော့နောက်တစ်ခါစရာစရာတခြားလားခန္ဓာ၅ပါးလားစရာစရာဘယ်လိုပြောပါလိမ့်ခန္ဓာ၅ပါးလောကအနေနဲ့ပြောရင်စရာစရာပါတယ်တော့ပူခြင်းတရားစရာစရာပါတော့လောကအနေနဲ့ပြောတော့ဘယ်လိုပြောမလဲအိုရာသည်အသက်50 60 80 80အိုမင်းရင်ရော်တာသည်ဒါပညာအနေနဲ့ပြောတာပရမအနေနဲ့ပြောတော့ဘယ်လိုပြောမလဲခန္ဓာ၅ပါးရင်သွားတာသည်ဆရာပြောကြည့်စမ်းနောက်တစ်ခါမရဏကြတော့လဲလောကတမုဋ္ဌိအနေနဲ့ပြောရင်သေတာသည်မရဏသေတာသည်ပရမတ္ထသစ္စာအနေနဲ့ပြောရင်ခန္ဓာ၅ပါးပြတ်သွားတာအားရလေခန္ဓာ၅ပါးပြတ်သွားတာဒီမရဏဒီလိုမလားအဲ့ဒီတော့ပရမအနေနဲ့ပြောရင်ခန္ဓာ၅ပါးဖြစ်တာကဇာတိရှင်းတာကစရာပြတ်တာကအဲ့ဒီခန္ဓာ၅ပါးဒီမိမိတို့ရဲ့တဏ္ဍာမှာမရှိဘူးလားရှိလားတခုတည်းရှိတာလားအများကြီးဖြစ်တယ်ရှိတဲ့အခါကျတော့လည်းပဲဖြစ်တဲ့အခါကျတော့လည်းပဲတခုတည်းဖြစ်ပြီးတည်တံ့နေတာလားတခုပြတ်လို့တခုသိပေါ်တာလားပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်ပြီးတော့မပြက်ခင်မှာအပြက်ကိုရှေ့ရှုပြီးတော့တည်တက်နေတဲ့သဘောလေးမရှိဘူးလားရှိအဲ့ဒီသဘောလေးဒီဘုန်းကြီးတို့အလဲကောင်ကဇာတိမရဏတို့ရဲ့ဂျားကာလဟုတ်တယ်မလားဇာတိနဲ့မရဏတို့ရဲ့ဂျားကာလကောင်းငင်ကိုခဲလုံးကလေးတစ်လုံးပြစ်တင်ကြည့်လိုက်ပေါ့တက်သွားတာမတွေ့ရဘူးလားပြန်ကြလာတာမတွေ့ရဘူးလားတွေ့ရပြန်မကြခင်မှာအပေါ်မှာတက်နေတာလည်းမရှိဘူးလားရှိတာအဲ့ဒါကြတော့တည်တည်ချာချာကြည့်မှမြင်ရတယ်တည်တည်ချာချာကြည့်တော့မှပဲသတိထားမိခြင်းမှာထားမိတာဟုတ်တယ်မလားအင်မတန်နှိမ်မြန်လုံးအကြည့်လို့သို့တော့တက်ပြီးတော့ပြန်မကြခင်မှာတက်သွားတာလေးတော့သူ့ရဲ့သဘာဝကမရှိဘူးလားရှိမှာဟုတ်ပြီဒီလိုဆိုရင်ရုပ်တရားလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်မပြတ်ခင်မှာတက်နေတာလည်းမရှိဘူးလားနန္တရားလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်မပြတ်ခင်မှာတက်နေတာလည်းမရှိဘူးလားဟုတ်ပြီဘုန်းကြီးတို့သင်္ချုပ်စကားနဲ့ပြောရင်တော့ဥပ္ပတိပင်ဒီလိုပြောတယ်နော်သင်္ချုပ်စကားနဲ့ပြောရင်ဘယ်လိုပြောမလဲအဲပြီးတော့မှသင်္ချုပ်စကားနဲ့ပြောရင်တော့ဥပ္ပတိပင်ဒါပေမဲ့လည်းအခုပဋိစ္စသမုပ္ပါဒ်နီးနဲ့ပြောကြည့်လိုက်တဲ့အခါကျတော့ဖြစ်တာသည်ဇာတိပြက်တာသည်မရဏပြတ်တာဒီပြတ်မလို့တည်တတ်နေတာလေးကစရာပြတ်မလို့တည်တတ်နေတာလေးက
ဖြစ်တာကဇာတိပြက်တာကပြက်မလို့တည်တတ်နေတာလေးကဇရာဒါကိုဇာတိဇရာမရဏလို့ခေါ်တယ်နော်အဲ့ဒါပရမတ္ထသစ္စာနည်းနည်းနဲ့ပြောလိုက်တာဟုတ်ပြီအဲ့ဒီလို့ဆိုရင်ခန္ဓာ၅ပါးယုံနာတရားဖြစ်တယ်ပြက်တယ်မပြက်ခင်တည်နေတယ်ဖြစ်တယ်ပြက်တယ်မပြက်ခင်တည်နေတယ်ဖြစ်တာကဇာတိပြက်တာကမပြက်ခင်တည်နေတာလေးကဇရာဒီလိုဆိုတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာ၅ပါးကတစ်ချိန်တစ်ခါတည်းဖြစ်တာဟုတ်ရဲ့လားဖြစ်လိုက်ပြက်သွားလိုက်ထပ်ဖြစ်လိုက်ပြက်သွားလိုက်ထပ်ဖြစ်လိုက်ဒီလိုဆိုရင်ဇာတိတွေတဖွာဖွာမဖြစ်ဘူးလားဖြစ်နေလားမရဏတွေကတဖွာဖွာဖြစ်နေတာပဲဒီလိုမလားမိမိရဲ့တဏ္ဍာမှာဇာတိတွေအဆက်မပြတ်ကိုဖြစ်နေတာနော်နေတိုင်းထိုင်နေတုန်းကလည်းဖြစ်နေတာပဲသွားနေတုန်းကလည်းရက်နေတုန်းကလည်းအိတ်နေတုန်းကလည်းဘာတွေဖြစ်နေတော့ဇာတိဖြစ်တာကဇာတိဘာတွေဖြစ်တာလဲမင်းခန္ဓာ၅ပါးဖြစ်တယ်ဘာတွေဖြစ်တော့ဒီလိုဆိုခန္ဓာ၅ပါးတွေဖြစ်တိုင်းဖြစ်တိုင်းဇာတိလို့ခေါ်တဲ့အခါကျတော့မိမိတို့ရဲ့တဏ္ဍာမှာဇာတိပေါင်းများစွာမရှိဘူးလားရှိအသက်ရှင်နေဇာတိတွေများနေနော်ကြည့်ဒီလိုဆိုမရဏကောမရှိဘူးလားရှိလားပြက်တာဒီရုပ်ကလေးပြက်တာလဲမရဏနာမ်ကလေးပြက်တာလဲပြက်ပြက်ပြက်ပြက်သွားတာဒီမရဏမိမိတို့ရဲ့တဏ္ဍာမှာယုံနာတရားကလေးတွေအမျက်မပြက်ပြက်ပြက်မနေဘူးလားဒီလိုဆိုမရဏတရားတွေမရှိဘူးလားရှိတာတစ်ချိန်တစ်ခါတည်းမရဏနဲ့တွေ့ရတာလားအများအချိန်များစွာတွေ့ရတာလားအချိန်များစွာတွေ့ရတာဒီလိုဆိုတော့နော်ဇာတိရဲ့သရာရဲ့မရဏရဲ့ဒါကမိမိတို့ရဲ့တဏ္ဍာမှာတစ်ချိန်တစ်ခါတည်းဖြစ်နေတာမဟုတ်ပဲပဲအသက်သေးမှဖြစ်တာလားအသက်ရှင်စဉ်တုန်းမှလည်းမဖြစ်ဘူးလားဖြစ်တာရှင်းနေတော့မှလည်းဖြစ်တယ်အားလုံးခြုံပြီးတော့ကြည့်လိုက်တော့ဇာတိလို့ပြောပေမဲ့ခန္ဓာဘယ်နှပါးလဲသရာလို့ပြောပေမဲ့ခန္ဓာဘယ်နှပါးလဲမရဏလို့ပြောပေမဲ့ခန္ဓာဘယ်နှပါးလဲဒီလိုဆိုရင်ဇာတိသည်ခန္ဓာ၅ပါးခန္ဓာ၅ပါးသည်ဇာတိပြောကြည့်စမ်းသရာသည်ခန္ဓာ၅ပါးခန္ဓာ၅ပါးသည်သရာပြောကြည့်စမ်းမရဏသည်ခန္ဓာ၅ပါးခန္ဓာ၅ပါးသည်မရဏဟောဒီလိုဆိုတော့နော်ဇာတိသရမရဏလို့နံပါတ်၄ခွက်မှာပြထားတယ်အဲ့ဒီပြထားတဲ့နံပါတ်၄ခွက်ထဲမှာခန္ဓာ၅ပါးမရှိဘူးလားရှိတယ်နံပါတ်၃ခွက်ထဲမှာခန္ဓာ၅ပါးပြထားတယ်အဲ့ဒီပြထားတဲ့နံပါတ်၃ခွက်ထဲမှာဇာတိသရဏသရမရဏမရှိဘူးလားရှိတယ်ရှိတာပဲနော်ဟောစဉ်အနေနဲ့ကတော့ဇာတိသရမရဏဘယ်အခွက်မှာသွားဟောထားဘယ်အခွက်မှာသွားဟောထားလဲဒီအခွက်ထဲမှာသွားဟောထားတယ်ဟောစဉ်အနေနဲ့လေဇာတိသရမရဏဘယ်အခွက်မှာသွားဟောထားလဲသို့တော့တကယ်ရှိတော့နှစ်မှာလည်းရှိတယ်လေးမှာလည်းရှိတယ်ဟုတ်ပြီနော်ခန္ဓာ၅ပါးဟောတော့ဘယ်အခွက်မှာသွားဟောထားလဲနှစ်အခွက်မှာသွားဟောတာဘယ်အခွက်မှာသွားဟောထားလဲသောတော့တကယ်ရှိတော့နှစ်မှလည်းမရှိဘူးလားလေးမှလည်းမရှိဘူးလားရှိတာပဲเนาะအဲ့ဒီတော့နှစ်ခွက်နဲ့လေးခွက်ကစကလုံးချင်းသာ꿰ပြီမယ်အတူတူပဲလို့မှတ်လိုက်ပေါ့ဟုတ်လားအတူတူပဲတခြားလားခန္ဓာ၅ပါးလားအကြောင်းတရားလားအကျိုးတရားလားအကြောင်းတရားလားအကျိုးတရားလားအကျိုးတရားအဲ့ဒီအကျိုးတရားဒီခန္ဓာ၅ပါးခန္ဓာ၅ပါးဒီအကျိုးတရားခန္ဓာ၅ပါးရလာကြတဲ့ကဇာတိဖြစ်တယ်ပြီးတော့သရာဖြစ်တယ်ပြီးတော့မရဏဖြစ်တယ်ဒါဘဝတစ်ခုပဲเนาะဒီလိုဆိုတော့နံပါတ်1ခွက်ရထားတာဒီတခြားလားအာဘဝတစ်ခုရလာတာပဲလားဘဝတစ်ခုရလာတယ်ဇာတိနဲ့စခန္ဓာဘယ်နှပါးလဲဘဝတစ်ခုရလာတယ်မရဏနဲ့ဆုံးတယ်ခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးနဲ့စခန္ဓာ၅ပါးနဲ့ဆုံးတခြားလားဂျိုးတရားတွေလားဘာသစ္စာတော့ဒုက္ခသစ္စာဘာသစ္စာလဲဟုတ်ပြီအဲ့ဒီအကျိုးတရားတွေရလာပြီဆိုတော့အဲ့ဒီအကျိုးတရားတွေကဘာကြောင့်ရသလဲလို့မေးတဲ့အခါကျတော့နံပါတ်1ကွယ်မှာကြည့်အဝိဇ္ဇာနဲ့သင်္ခါရဘာတရားလဲဘာတရားလဲနံပါတ်3အကွယ်မှာကြည့်ရင်တဏှာဥပါဒံကာမဘဝဘယ်နှပါးတွေ့လဲဟုတ်ပြီအဲ့ဒီလိုတွေ့တဲ့အခါကျတော့နော်သာမာကတော့ဒီလိုဆိုတယ်ဟုတ်လားအဝိဇ္ဇာသင်္ခါရကေဏိနပဏိဋ္ဌဓနုပါဒနာဘဝပိခိတာဘောတိဒီလိုဆိုထားတယ်အဝိဇ္ဇာများဖြစ်ရင်လေတဲ့အဝိဇ္ဇာကသူတစ်ပါးလည်းဖြစ်တာမဟုတ်ဘူးတဲ့နောက်လိုက်နောက်ပါအချွေယံတွေနဲ့အတူတူဖြစ်တာပါတဲ့ နောက်လိုက်တော့ဘာချွေရတဲ့ကဘယ်သူလဲဆိုရင်တဏှာနဲ့ဟုတ်ပါတယ်ဘယ်လိုလဲဘယ်လိုပါလဲအဝိဇ္ဇာဖြစ်ရင်ဘယ်လိုဖြစ်တော့တဏှာနဲ့ဥပါဒံဖြစ်တယ်ပေါ့နော်အဝိဇ္ဇာကရှိကားတော့နောက်ကနေပြီးတော့နောက်လိုက်တော့ဘာချွေရနေဆွေမျိုးသားချင်းနေမိတ်ဘင်္ဂဟတွေမလိုက်ခူလာလိုက်လားဘယ်သူတွေတော့သင်္ခါရဖြစ်ရင်လည်းပဲတဲ့နော်သူရနောက်လိုက်တော့ဘာချွေရဖြစ်နေကမ္မဘဝဖြစ်ပါတယ်တဲ့သင်္ခါရဖြစ်ရင်ဘယ်လိုဖြစ်တော့ကမ္မဘဝဖြစ်ပါတယ်ဟုတ်လားအဝိဇ္ဇာဖြစ်ရင်အဝိဇ္ဇာဖြစ်ရင်တဏှာနဲ့ဥပါဒံဖြစ်တယ်သင်္ခါရဖြစ်ရင်အဝိဇ္ဇာဖြစ်ရင်သင်္ခါရဖြစ်ရင်ကမ္မဘဝဖြစ်တယ်အဝိဇ္ဇာဖြစ်ရင်တဏှာနဲ့ဥပါဒံဘာကြောင့်နောက်ကနေလိုက်တယ်လဲဆိုရင်တဲ့အကုဏတုံးကကိလေသာကိုသုံးမှရေတွက်စဉ်တုံးကအဝိဇ္ဇာတစ်ပါးတွေရေတွက်တာဟုတ်ရဲ့လားဘယ်သူတွေပါတော့ဘာတူနေလို့လဲလို့မေးရင်ကိလေသာချင်းတူလို့ဘာတူလို့တော့အဝိဇ္ဇာကလည်းကိလေသာတဏှာကလည်းဥပါဒံကလည်းကိလေသာချင်းတူတော့နော်မျိုးတူနေတဲ့ဆွေမျိုးသားချင်းတွေမဖြစ်ဘူးလားဖြစ်နေတာအော်ဒီလိုဆိုတော့မင်းတို့ရဲ့ဆွေမျိုးတွေမင်းတို့ရဲ့မိတ္တင်္ဂဟတွေမင်းတို့ရဲ့ဆွေစဉ်မျိုးဆက်အဝိဇ္ဇာကရှိကသွားရင်တဏှာနဲ့ဥပါဒနောက်ကလိုက်ပြီးတော့မလိုက်ဘူးလားလိုက်လားဘာချင်းတူလို့တော့ဒါကိလေသာမျိုးတွေပေါ့ဟုတ်တယ်မဟုတ်လားဘာမျိုးလဲကိလေသာမျိုးတွေဘယ်လိုတွေပါလဲအဝိဇ္ဇာတဏှာဥပါဒနောက်တကသင်္ခါရသရကကံကမ္မဘဝကလည်းကံဟုတ်လားသင်္ခါရကိုယုံရင်ကမ္မဘဝမယူရဘူးလားဘာချင်းတူလို့တော့ကံချင်းတူလို့ဘာချင်းတူလို့လဲကံချင်းတူတော့သင်္ခါရလို့ပြောလိုက်တာနဲ့ကမ္မဘဝမပါဘူးလားကမ္မဘဝပါတယ်ဘာချင်းတူလို့တော့အဝိဇ္ဇာလို့ပြောလိုက်ရင်ဘယ်လိုတွေပါတော့ဘာချင်းတူလို့တော့ကိလေသာချင်းတူလို့เนาะဒီလိုဆိုတော့အဝိဇ္ဇာကလည်းတခုတည်းဖြစ်တာမဟုတ်ဘူးတဏှာရဲ့ဥပါဒံရဲ့ပေါင်းဖြစ်တယ်ဒါပေမဲ့လို့လည်းပဲနံပါတ်၄အကွက်နံပါတ်၄ဆိုတာတခြားလားအတိတ်လားအတိတ်အကြောင်းတရားသည်ပြစ္ဆုတ်ပါအကျိုးဖြစ်မဲ့ပြစ္ဆုတ်ပါအကျိုးကိုဖြစ်စေတဲ့အကြောင်းတရားဟုတ်တယ်မလားအတိတ်အကြောင်းတရားသည်ဘာကိုဖြစ်စေတဲ့အကြောင်းတရားပါလဲဟောပြီပြစ္ဆုတ်ပါအကျိုးကိုဖြစ်စေတဲ့အတိတ်အကြောင်းပါနော်အဝိဇ္ဇာဖြစ်ရင်တဏှာဥပါဒံဖြစ်တယ်ဆိုပေမဲ့ဘသူကကောင်းဆောင်ဖြစ်တော့အဝိဇ္ဇာကကောင်းဆောင်ဖြစ်တယ်အဲ့ဒီနေရာမှာတဏှာရဲ့သဘောလေးမထင်ရှားဘူးဥပါဒံရဲ့သဘောလေးမထင်ရှားဘူးဒီလိုမလားဘလူရဲ့သဘောကထင်ရှားတော့ဒီလိုသလားအတိတ်ကာလတုန်းကအကြောင်းတရားတွေမှာခေါင်းဆောင်နေဘလူပါလိအတိတ်အကြောင်းတရားတွေမှာခေါင်းဆောင်နေဘလူပါလိအဝိဇ္ဇာနော်အော်ပြစ္ဆုတ်မှန်ကြည့်တဲ့အခါကျတော့အကြောင်းတရားသည်တဏှာဥပါဒံကမ္မဘဝဘယ်နှပါလဲတဏှာဥပါဒံယူခြင်းဘလူယူမယ်ဘသူယူမယ်ကြောင်းမြန်ပြန်ယူလိုက်ပါဟုတ်လားတဏှာနဲ့ဥပါဒံယူရင်ဘလူယူမယ်။ကံယူရင်ဘလူယူမယ်။သင်္ခါရယူမယ်။ဘလူယူမလဲ။ဒီလိုဆိုတော့ဘယ်နှပါးဖြစ်သွားမလဲ။၅ပါးဖြစ်သွားမယ်။၅ပါးဖြစ်သွားပြီမဲ့လို့အဲ့ဒီတဏှာနဲ့ဥပါဒံနေကံနေဖြစ်နေတာကဘယ်ကာလမှာဖြစ်တော့ပြစ္ဆုတ်ပံကာလဘယ်ကာလမှာဖြစ်လဲ။ပြစ္ဆုတ်ပံကာလမှာဖြစ်တဲ့အကြောင်းတရားသည်ဘယ်မှာအကျိုးပေးမလို့တော့အနာဂတ်မှာအကျိုးပေးမယ်လို့ဟုတ်လားအဲ့ဒီတော့အနာဂတ်အကျိုးရဲ့အကြောင်းသည်ပြစ္ဆုတ်ပံပြစ္ဆုတ်ပံအကျိုးရဲ့အကြောင်းသည်အတိတ်သတိချာချာပြောအနာဂတ်အကျိုးရဲ့အကြောင်းသည်ဘယ်လိုတော့ပြစ္ဆုတ်ပံအကျိုးရဲ့အကြောင်းသည်အတိတ်အနာဂတ်အကျိုးရဲ့အကြောင်းသည်ပြစ္ဆုတ်ပံအကျိုးရဲ့အကြောင်းသည်အတိတ်ဒီလိုမလားပြစ္ဆုတ်ပံအကျိုးဖြစ်ပေါ်တဲ့တုန်းကအကြောင်းတရားတွေဖြစ်တယ်အဲ့ဒီအကြောင်းတွေကဘလူကောင်းဆောင်တော့အနာဂတ်အကျိုးဖြစ်ဖို့ပြစ္ဆုတ်ပံမှာအကြောင်းတရားတွေဖြစ်တယ်အဲ့ဒီအကြောင်းတရားတွေကကောင်းဆောင်တာဘလူတော့ဒါကြောင့်အကြောင်းတရားတွေကဝိဇ္ဇာနဲ့တဏှာတရားနှစ်ပါးသည်ကောင်းဆောင်ကြီးဖြစ်တဲ့အဝိဇ္ဇာတဏှာမူလနဲ့ဖြာဒီလိုပြောလိုက်ရတာမဟုတ်လားဟောပြီဒါပြင်းလို့ရှိရင်နော်သစ္စာအမြင်နဲ့ပြောလိုက်တဲ့အခါကျတော့အဝိဇ္ဇာအကြောင်းတရားအကြောင်းတရားမို့လို့ဗာသစ္စာသင်္ခါရကလည်းအကြောင်းတရားမို့လို့ဗာသစ္စာတဏှာကလည်းဗာသစ္စာ
ဥပါဒံကလည်းဘာသစ္စာကမ္မဘဝကလည်းဘာသစ္စာအကြောင်းလားအကျိုးလားအကြောင်းလားအကျိုးလားအဲ့ဒီအကြောင်းကြောင့်ဘာတွေဖြစ်ပါလဲအကျိုးကခန္ဓာဘယ်နှပါလဲအကွက်အနေနဲ့ပြောတော့ဘယ်အကွက်တွေတော့နေကွက်နဲ့နေကွက်ကြည့်တော့လဲခန္ဓာဘယ်နှပါလဲခန္ဓာ၅ပါးရရင်ခန္ဓာ၅ပါးဖြစ်တာသည်ဇာတိရှင်းတာသည်ပြတ်တာသည
်
မရဏခန္ဓာ၅ပါးဇာတိစရာမရဏဒီလိုမလားတဏ္ဍမနေကွက်ကိုပြောလိုက်စမ်းဘယ်လိုပြောမလဲခန္ဓာ၅ပါးသာတိသရာမရဏသို့တော်လည်းပဲမြင့်မြားဖြစ်တော့ခန္ဓာ၅ပါးကိုပဲကြားထားတယ်မလားအဲ့ဒီရလာတဲ့ခန္ဓာ၅ပါးဒီအကြောင်းတရားလားအကျိုးတရားလားအကျိုးတရားအကျိုးတရားမို့လို့ဘာသစ္စာအကျိုးတရားမို့လို့ဘာသစ္စာဒုက္ခသစ္စာဒီလိုမလားပြစ္ဆုတ်ပံမှာရလာတဲ့ဒုက္ခသစ္စာကိုဘယ်အကြောင်းတရားကပြုပြင်ဖန်တီးပေးပါလိမ့်အတိတ်အကြောင်းတရားကပြုပြင်ဖန်တီးပေးတယ်နော်အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပံမှာအကျိုးဖြစ်ပါတယ်ပြောကြည့်စမ်းအတိတ်အကြောင်းတရားကဘာသစ္စာပြစ္ဆုတ်ပံအကျိုးတရားကဘာသစ္စာနောက်တကပြစ္ဆုတ်ပံမှာလည်းအကြောင်းတရားတွေထပ်မဖြစ်ဘူးလားဖြစ်လားဘယ်လိုတွေဖြစ်တော့တဏှာဥပါဒံကာမဘဝဒီလိုမလားအဲ့ဒီတရားတွေကဘာသစ္စာပါလေအကြောင်းလားအကျိုးလားအပြစ္ဆုတ်ပံအကြောင်းတရားသည်သမုဒိယသစ္စာပြောကြည့်စမ
်း
ပြစ္ဆုတ်ပံအကြောင်းတရားကြောင့်နာဂတ်မှာအကျိုးတရားမရဘူးလားရလားဘာသစ္စာတော့အနာဂတ်အကျိုးတရားသည်ဒုက္ခသစ္စာဒီလိုမလားကဲပြောကြည့်စမ်းပြစ္ဆုတ်ပံအကြောင်းတရားသည်သမုဒိယသစ္စာအနာဂတ်အကျိုးတရားသည်ဒုက္ခသစ္စာပြပြောတန်ត្រာလည်နေတဲ့အကြောင်းအကျိုးဆက်သွယ်ပုံဆက်သွယ်နည်းတည်းမှာဟောသစ္စာနှစ်ပါးကိုမပါဘူးလားပါဘာသစ္စာတွေလဲမေးရင်အတိတ်အကြောင်းတော့ကဘာသစ္စာပစ္စုပန်အကျိုးကြတော့ဘာသစ္စာပစ္စုပန်အကြောင်းကဘာသစ္စာအနာကအကျိုးကဘာသစ္စာဟောဒီလိုနဲ့ပဲတဘဝပြီးတဘဝသမုဒိယသစ္စာတွေဖြစ်လိုက်ဒုက္ခသစ္စာတွေရလိုက်သမုဒိယသစ္စာတွေဖြစ်လိုက်ဒုက္ခသစ္စာတွေရလိုက်သစ္စာဘယ်နှပါးနဲ့သန္တရာကျင်းလဲနေတော့ဒါကြောင့်မူလနဲ့ဖြာသစ္စာနဲ့ခုဒီလိုမလားသစ္စာဘယ်နှပါးနဲ့သန္တရာကျင်းလဲတော့ဘာသစ္စာတွေတော့သမုဒိယသစ္စာဒုက္ခသစ္စာကျန်တာဘယ်နှပါးလဲနှစ်ပါးအဲ့ဒီသစ္စာနှစ်ပါးကျန်တဲ့သစ္စာနှစ်ပါးကသန္တရာကျင်လည်တဲ့သစ္စာဟုတ်ရဲ့လားဟ
ုတ်ပါဘ
ူးသန္တရာကျင်လည်တဲ့သစ္စာလားသန္တရာပြတ်တဲ့သစ္စာလား အခုသဝိုင်းကြီးကသန္တရာပြတ်တာလားကျင်လည်တာလ
ား
ကျင်လည်တဲ့နေရာမှာပြထားတဲ့သဝိုင်းကြီးဖြစ်တဲ့အတွက်မေဃသစ္စာနဲ့និရောဓသစ္စာပါဝင်ခွင့်ရပါမလားဟောဒီလိုဆိုရင်ကဲပြန်မေးမယ်သန္တရာကျင်လည်တာသစ္စာဘယ်နှပါးနဲ့ကျင်လည်တော့ဘာသစ္စာတွေဘာသစ္စာတွေနဲ့ကျင်လည်တော့သစ္စာရည်သစ္စာနှစ်ပါးနဲ့သန္တရာကျင်လည်ပုံလေးကိုပြောပြစမ်းပါဆိုရင်ဘယ်လိုပြောမလဲအတိတ်အကြောင်းသမုဒိယသစ္စာကြောင့်ပစ္စုပန်အကျိုးဒုက္ခသစ္စာဖြစ်ပါတယ်ကြံပြောစမ
်
ပစ္စုပန်အကျိုးဒုက္ခသစ္စာဖြစ်ပါလေဒါတကပစ္စုပန်အကြောင်းသမုဒိယသစ္စာကြောင့်အနာဂတ်ကျိုးဒုက္ခသစ္စာဖြစ်ပါလေပြန်ပြောစမ်းဖြစ်ပါလေနော်အလွာအနေနဲ့များတကယ်လို့ပြောကြည့်လိုက်မယ်ဆိုလို့ရှိရင်အတိတ်အကြောင်းဒီသူကလည်းအလွာတစ်ခုပဲမဟုတ်လားအလွာသရာတခြားလားအုပ်စုလားအတိတ်အကြောင်းတလွာအတိတ်အုပ်စုတစ်ခုအတိတ်အကြောင်းတလွာအတိတ်အုပ်စုတစ်ခုအတိတ်အုပ်စုကအဝိဇ္ဇာနဲ့သင်္ခါရအဝိဇ္ဇာနဲ့ဒီလိုဆိုရင်အတိတ်တုန်းကဖြစ်ခဲ့မှုတဲ့အဝိဇ္ဇာသင်္ခါရတရားနှစ်ပါးသည်အုပ်စုတစ်ခုဖြစ်တယ်အုပ်စုတစ်ခုဖြစ်တဲ့အတွက်အလွာတစ်ခုဖြစ်တယ်ပြောလို့မရဘူးလားရ ကဲဒီတော့ဆိုအတိတ်ကြောင့်တလားကဘယ်သူတွေတော့ပဝိဇ္ဇာနဲ့သင်္ခါရနော်အခုနအကြောင်းတရားအနေနဲ့ပြောတော့တဏှာဥပါဒကံတွေမှာတဏှာငယ်နေစင်မှာထည့်တယ်ဒါပေမဲ့အခုကျတော့အလှော်အုပ်စုအနေနဲ့ပြောလိုက်တော့တဏှာဥပါဒကံကအုပ်စုတစ်ခုပေါ့အတိတ်ကြောင့်ကဝိဇ္ဇာနဲ့သင်္ခါရကအုပ်စုတစ်ခုနော်အော်ဝိဇ္ဇာသင်္ခါရကလည်းအကြောင်းမဲ့သမှုရိယသစ္စာပဲတဏှာဥပါဒကံကလည်းအကြောင်းမဲ့သမှုရိယသစ္စာပဲဘာဖြစ်လို့အုပ်စုခွဲထားတာလဲမေးရင်အေးအတိတ်နဲ့ပြည့်စုံပါကွာလို့ဘာဖြစ်လို့တော့အတိတ်နဲ့ပြည့်စုံပါကွာလို့ဒီလိုမလားအတိတ်ကာလတုန်းကဘယ်လိုကခေါင်းဆောင်တော့အဝိဇ္ဇာကခေါင်းဆောင်ရင်အဝိဇ္ဇာဖြစ်เสียရပြည့်စုံပါမှာဘယ်လိုကခေါင်းဆောင်တော့တဏှာခေါင်းဆောင်ရင်တဏှာဖြစ်เสียရဥပါရဏပြစ်စင်ရာအဲဒီတော့သုံးအစုလေးနဲ့သူပေါ့နော်ဟောပြီဒီလိုဆိုတော့အတိတ်ကာလအစုကအဝိဇ္ဇာသင်္ခါရအတိတ်အကျိုးလားအကြောင်းလားဘာသစ္စာတော့အတိတ်အကြောင်းသမှုရိယသစ္စာလွားတခုဒီလိုမလားဆိုကြည့်လိုက်စမ်းအဝိဇ္ဇာအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအလွားတကုကဲတော့ပြစ္ဆုတ်ပါဝိညာဏံယောသလာယရဏခန္ဓာဝေဒနာပြစ္ဆုတ်ပါအကျိုးဒုက္ခသစ္စာအလွားတကုပြစ္ဆုတ်သံဝိညာဏံယောသလာယရဏခန္ဓာဝေဒနာပြစ္ဆုတ်ပါအကျိုးဒုက္ခသစ္စာအလွားတခုနောက်ဒီဘက်ကြည့်လိုက်တော့ပါတွေ့တော့သစ္စာလားပြစ္ဆုတ်ပန်လားကျိုးလားအကြောင်းလားတဏှာဥပါဒကမ္မဘဝပြစ္ဆုတ်ပန်အကြောင်းဘာသစ္စာလဲသမုဒိယသစ္စာအလွားတခုဆိုကြည့်စမ်းနောက်တခါဇာတိဇရာမရဏကြတော့ဟောလို့ရင်တရားကဇာတိဇရာမရဏမလားတရားကိုကောင်းတော့တာခန္ဓာ၅ပါးပြီးမှဟောထားတဲ့နာမည်တက်ပြထားတာကဇာတိနဲ့ဇရာမရဏတခြားလားအကျိုးတရားလားဒီကာလတော့အနာဂတ်ကာလဘာသစ္စာတော့ဇာတိဇရာမရဏအနာဂတ်အကျိုးဒုက္ခသစ္စာအလွာတခုဆိုကြည့်လိုက်စာကံပြန်ပြောကြည့်စမ်းအဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒိယသစ္စာအလွာတခုဝိညာဏံယောသလယရဏခန္ဓာဝေဒနာပြစ္ဆုတ်ပါအကျိုးဒုက္ခသစ္စာအလွာတခုတဏှာဥပါဒံဘဝပြစ္ဆုတ်ပါအကျောင်းသမုဒိယသစ္စာအလွားတကုသာတိသရမရဏမနာကာကျိုးဒုက္ခသစ္စာအလွားတကုဒီလိုမလားအဲ့ဒါလေးကိုသိစိတ်ပြောကြည့်လိုက်တဲ့အခါကျတော့နော်အဝိဇ္ဇာဆိုတာတခြားလားသစ္စာလေးပါမသိတာလားသစ္စာကဘယ်နှပါးရှိသာတိသစ္စာတွေတော့အဲ့ဒီသစ္စာလေးပါးထဲမှာအဓိကဘယ်သစ္စာကိုမသိတာပါလဲဒုက္ခသစ္စာကိုဒုက္ခသစ္စာမှသိသလားမသိဘူးလားဒုက္ခသစ္စာဆိုတာဘယ်လိုပြောတာတော့ခန္ဓာ၅ပါးဒီလိုဆိုဒုက္ခသစ္စာရှိတဲ့နေရာတိုင်းကဘာသစ္စာရှိတော့ဒုက္ခသစ္စာရှိတဲ့ခန္ဓာ၅ပါးရှိတဲ့နေရာတိုင်းကဘာသစ္စာရှိတော့ဘုဘဝခန္ဓာဘယ်နှပါးဘာသစ္စာလဲနတ်ဘဝခန္ဓာဘယ်နှပါးသာသစ္စာလဲမြမဘဝခန္ဓာဘယ်နှပါးသာသစ္စာလဲအဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိပါဘူးဆိုရင်ဘယ်လိုရက်တတ္တိတော့အဝိဇ္ဇာကတတ္တိအဝိဇ္ဇာကဖုံးကွယ်ထားလို့အဝိဇ္ဇာဖုံးကွယ်ထားတဲ့အခါကျတော့လူဘဝကိုလည်းမလိုချင်ဘူးလားလက်ရှိလူဘဝကိုလည်းမတားရဘူးလားအနာဂတ်လူဘဝကိုလည်းမတောက်တာဘူးလားလက်ရှိနတ်ဘဝမတားရဘူးလားအနာဂတ်နတ်ဘဝမတောက်တာဘူးလားလက်ရှိမြမဘဝမตายရဘူးလားအနာဂတ်မြမဘဝမတောင့်တဘူးလားတ တောင်းတခြင်းသာတောင်းတမဲ့ခန္ဓာ၅ပါးသည်ပါတိစ္ဆာဒါပေမဲ့ဒုက္ခသစ္စာမှသိရလား
မသိပါဘူး။
ဘာဖြစ်လို့တော့အဝိဇ္ဇာကဖုံးကွယ်ထားလို့နော်။အဝိဇ္ဇာကဖုံးကွယ်ထားတဲ့အခါကျတော့ဝိဇ္ဇာပြည့်စင်ရာသင်္ခါရသင်္ခါရတာတခြားလားအလုပ်တွေလုပ်တာလားအလုပ်ဘယ်လိုမျိုးလုပ်တော့ဘာအလုပ်တွေတော့ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရအလုပ်ဘယ်လိုမျိုးလုပ်တော့ပုံညာပြီးသင်္ခါရဆိုတာကခွန်ကြီးတို့တခြားလားကုသိုလ်ကောင်းမှုလားကုသိုလ်ကောင်းမှုတော်မှာဘာကုသိုလ်တွေလဲလို့မေးရင်ကာမကုသိုလ်နဲ့ရူပကုသိုလ်ဘာကုသိုလ်တော့ပုံညာပြီးသင်္ခါရကဘာကုသိုလ်ပါလဲကာမကုသိုလ်နဲ့ရူပကုသိုလ်ဘာကုသိုလ်တော့အပုံညာပြီးသင်္ခါရဆိုတာလည်းမရှိဘူးလားရှိသူကဘာကုသိုလ်လဲအကုသိုလ်သူကဘာလဲအာနိစာပိသင်္ခါရဆိုတာလည်းမရှိဘူးလားရှိသူကဘာကုသိုလ်လဲသံကုသိုလ်ဘာကုသိုလ်ပါလဲဒီလိုဆိုရင်သင်္ခါရအနေနဲ့ပြောတော့ဘယ်နှမျိုးလဲဘာသင်္ခါရတွေတော့ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိစာပိသင်္ခါရသင်္ခါရဘယ်နှမျိုးလဲအဲ့ဒီသင်္ခါရ၃မျိုးလောက်တာသည်သိပြီးလောက်တာလားမသိပဲလောက်တာလားအဝိဇ္ဇာမပါပဲလောက်တာလားအဝိဇ္ဇာရှိလို့လောက်တာလားဟောပြီအဝိဇ္ဇာရှိလို့လောက်တယ်အဝိဇ္ဇာရှိလို့လောက်တော့သင်္ခါရဘယ်နှမျိုးနဲ့လောက်တော့နံပါတ်1ကနံပါတ်2ကအပုညာပိသင်္ခါရနံပါတ်3ကပုညာပိသင်္ခါရဆိုတာတခြားလားကုသိုလ်လားဘာကုသိုလ်တွေတော့ကာမကုသိုလ်နဲ့အပုညာပိသင်္ခါရဆိုတာဘယ်လိုပါလဲအကုသိုလ်အာနိစာပိသင်္ခါရဆိုတာကအရူပကုသိုလ်ဘာကုသိုလ်လဲအာလုံးပေါင်းလိုက်တော့သင်္ခါရသာ3မျိုးပင်မဲ့ကံကဘယ်နှမျိုးလဲ4မျိုးကံကဘယ်နှမျိုးလဲဒါကဘာကံတော့ဘာကံတော့ခောတာကဘာကံတော့ဘာကုသိုလ်လဲကာမကုသိုလ်ကံဘာကုသိုလ်လဲဟောရာကဘာကံတော့ရူပကုသိုလ်ကံဟောရာကဘာကံတော့အရူပကုသိုလ်ကံပြန်ပြောတာဟောရာကဘာတော့အကုသိုလ်ကံဟောရာကကာမကုသိုလ်ကံဟောရာကဟောရာကအလုံးပေါင်းကံဘယ်နှမျိုးလဲအဲ့ဒီကံလေးမျိုးတော့မှကုသိုလ်နဲ့ဆိုင်တာကဘယ်နှမျိုးလဲအကုသိုလ်နဲ့ဆိုင်တာကသင်္ခါရအနေနဲ့ပြောတော့သင်္ခါရဘယ်နှမျိုးလဲ3မျိုးဘယ်နှမျိုးလဲအာကုသကာမကုသနဲ့ရူပကုသကဘာသင်္ခါရအာကုသကဘာသင်္ခါရအာပုညာပိသင်္ခါရဟောဒီအရူပကုသကဘာသင်္ခါရတော့အရူအာနိစာပိသင်္ခါရနော်ဟောဒီသင်္ခါရဆိုတဲ့စကားလုံးမှာသင်္ခါရပေါင်းဘယ်နှမျိုးရှိတော့သင်္ခါရအနေနဲ့ပြောတော့ဘယ်နှမျိုးလဲဘာသင်္ခါရတွေတော့ပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရကံဤနယ်ပြောတော့ကံဘယ်နှမျိုးတော့ဘာကံဤတော့အာကုသိုလ်ကံကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံကောင်းမကောင်းဤနယ်ခွဲကြည့်လိုက်တော့ဘယ်နှမျိုးရတော့နှစ်မျိုးရတယ်မကောင်းတဲ့ကံကကောင်းတဲ့ကံက3မျိုးဒီလိုဆိုတော့ဟောဒီသင်္ခါရထဲမှာမကောင်းတဲ့ကံဤနယ်မပါဘူးလားကောင်းတဲ့ကံဤနယ်မပါဘူးလားအဲ့ဒီတော့မကောင်းတဲ့ကံတွေသာသင်္ခါရဖြစ်တယ်လို့မမှတ်ပါနဲ့ကောင်းတဲ့ကံတွေလည်းသင်္ခါရမဖြစ်ဘူးလားဖြစ်လားကောင်းတဲ့ကံတွေလည်းသင်္ခါရဖြစ်တယ်နော်အဲ့ဒီကောင်းတဲ့ကံတွေလည်းသင်္ခါရဖြစ်တော့ကောင်းတဲ့ကံ3မျိုးတည်းမှာနံပါတ်1ကဘာကံနေတော့ကာမကုသိုလ်ကံနံပါတ်2ကနံပါတ်3ကအရူပကုသိုလ်ကံဒီလိုမလားအဲ့ဒီကံ4မျိုးကိုပဲတဲ့ဟောဒီစဝိုင်းကြီးတည်းမှာဒေါင်လေးဒေါင်နဲ့ဖုန်ကြီးတို့ဥပမာပေးပြီးဟောတယ်လို့ဒီလိုလဲဆိုတယ်နော်အဲအဲ့ဒီတော့စဝိုင်းကြီးကိုဖုန်ကြီးတို့ကြံပြင်ပြောကြည့်လိုက်မယ်ဆိုလို့ရှိရင်စဝိုင်းကြီးဟာတခြားနဲ့တူတာလားလဲပင်ကြီးနဲ့တူတာလားလဲပင်ကြီးနဲ့တူတယ်ဘာနဲ့တူတော့လဲပင်ကြီးမှာလဲကောင်ကပထောင်မရှိဘူးလားအပြင်ဘက်ကအကွက်တန်ဘက်ခွေမရှိဘူးလားအလဲကောင်ကဝင်ရိုးကြီးမရှိဘူးလား ေးဝင်ယောကြီးကနေဗြဟ္မာကိုဆွထားတယ်ဗြဟ္မာနဲ့ကုသမဂွေနဲ့ဈာမဘလူကနေထောက်ပေးထားတော့တောက်တီကထောက်ပေးထားတယ်ဒါလည်းပဲကြီးရဲ့ပုံစံနော်အခုဒီနေရာမှာဘုန်းကြီးတို့အလဲကောင်းကအပြာဝိုင်းသည်အလဲကောင်းကအပြာဝိုင်းသည်ဘာနဲ့ဥပမာပေးထားတာတော့ပထောင်းနဲ့ဥပမာပေးထားတယ်အပြင်ဘာကအပြာဝိုင်းကြီးကဘာလဲတော့အကုသမခွေဒီလိုမလားအပေါ်နဲ့အောက်တည့်ထားတဲ့မြားကြီးကဘာပါလေဝင်ယိုးအပေါ်နဲ့အောက်တည့်ထားတဲ့မြားကြီးကဘာလဲတော့ဝင်ယိုးဘာပါလေဝင်ယိုးပထောင်းနဲ့အကုသမခွေရှားမှာတောက်တယ်မရှိဘူးလားရှိလားအခုလဲအတွင်းစဝိုင်းနဲ့ပြင်စဝိုင်းရှားမှာအပြာစင်းကြီးတွေပြတ်မထားဘူးလားအပြာစင်းကြီးဘယ်နှမျိုးပြတ်ထားလဲအဲ့ဒီအပြာစင်းကြီး၄မျိုးတည်တဲ့ကံ၄မျိုးလို့မှတ်လိုက်ပါအပြာစင်းကြီး၄မျိုးတွေပါတယ်တော့ကံ၄မျိုးဘာကံနေတော့အာကုသိုလ်ကံကာမကုသိုလ်ကံရူပကုသိုလ်ကံအရူပကုသိုလ်ကံအဲ့ဒီကံ၄မျိုးကိုတဲ့ဟောဒီစပိုင်းကြီးထဲမှာဘာနဲ့သယုတ်ခေါ်ထားတော့တောင်၄တောင်နဲ့သယုတ်ခေါ်ထားတယ်ဒီလိုမလားတောင်၄တောင်ဆိုတော့အပြာစင်းကြီး၄ခုမလားကံ၄မျိုးသည်တောင်၄တောင်ကံ၄မျိုးသည
်
တောင်၄တောင်ဒီလိုမလားအော်အလဲကောင်ကအဝိုင်းကလေးကတခြားလားပတောင်းလားပတောင်းသည်တဲ့အဲ့ဒီပတောင်းကိုအလဲကောင်ကရေးထားတာကဘာနဲ့ပါရေးထားလဲဒီလိုဆိုတော့ပတောင်းဆိုတာဘယ်လိုပြောတာတော့အဝိဇ္ဇာနဲ့တဏ္ဏဘယ်လိုပြောတာတော့အဝိဇ္ဇာနဲ့တဏ္ဏဒီလိုမလားအဝိဇ္ဇာတဏ္ဏကဘာနဲ့တူပတောင်းနဲ့တူအဝိဇ္ဇာတဏ္ဏကဘာနဲ့တူပထောင်းနဲ့တူတယ်ကံလေးမျိုးကဘာနဲ့တူတောင်လေးတောင်နဲ့တူတယ်ဘာနဲ့တူတော့တောင်လေးတောင်နဲ့တူတယ်ဒီလိုမလားတက္ကမိတိုင်းဘုန်းကြီးတော်ကပြောနေတာကအဝိဇ္ဇာပြည့်စရာသင်္ခါရဒါကိုပြောနေတာနော်နံပါတ်1ဩစုနံပါတ်1အလွှာနော်ကဲနံပါတ်1ဩစုနံပါတ်1အလွှာကြည့်လိုက်တော့အဝိဇ္ဇာနဲ့ဘာတွေ့တော့အဝိဇ္ဇာကဘာသဘောရှိမသိတဲ့သဘောရှိဘာကိုမသိတာတော့ဘာသစ္စာကိုမသိတာတော့ဒုက္ခသစ္စာကိုမသိတာဘာသစ္စာကိုမသိတော့အေးဒုက္ခသစ္စာမသိတဲ့အဝိဇ္ဇာကြီးကနေပြီးတော့เนาะသူကနေပြီးတော့ဒုက္ခသစ္စာမသိအောင်နေမကဘူးဟုတ်လားလူဘဝကလည်းဒုက္ခသစ္စာသူသိရလားမသိပါဘူးဘယ်လိုရဖုံးကွယ်ထားလို့လဲနတ်ဘဝကလည်းဒုက္ခသစ္စာသိရလား
မသိပါဘ
ူးဘယ်လိုကဖုံးကွယ်ထားလို့တော့အဝိဇ္ဇာကဖုံးကွယ်ထားတော့လူဘဝနတ်ဘဝရာကြောင်းလို့တယ်မလို့ဘူးလားလို့လားຢາຈ້ອງອະລົດທີ່ດີຊາລະກັນລະກັນມັນຫນ້ອຍແລ້ວ4မျိုးປ່ຽນຍ້ອນຊັ້ນມາອ້ອມບາກັນດີດອງອາກຸໂທກັນກາມະກຸໂທກັນຣູປະກຸໂທກັນອະຣູປະກຸໂທກັນອາກຸໂທກັນນີ້ແນ່ອະລົດທີ່ປິລົກຫນີອອງແລ້ວອະລົດທີ່ປິລົກຂຶ້ນອອງແລ້ວບະລູກະນີ້ໄຕຕົ້ນຖ້າດໍກຸໂທກາມະກຸໂທກັນແນ່ອະລົດທີ່ລົກຂຶ້ນອອງແລ້ວບະລູກະນີ້ໄຕຕົ້ນຖ້າດໍရူပကုသိုလ်နဲ့အလုပ်တွေလုပ်ပြအောင်လဲဘယ်လိုကတိုက်တွန်းတာတော့အာရမကုသိုလ်နဲ့အလုပ်တွေလုပ်ပြအောင်လဲဘယ်လိုကတိုက်တွန်းတာတော့အဝိဇ္ဇာကြောင့်အာကုသိုလ်လို့လုံးရပါတယ်ပြောကြည့်စမ်းအဝိဇ္ဇာကြောင့်လူချမ်းသာရာကြောင့်ကာမကုသိုလ်လုံးရပါတယ်နိဗ္ဗာန်ကိုပြောတာမဟုတ်ဘူးနော်နိဗ္ဗာန်ရာကြောင့်ကုသိုလ်ကြတော့အဝိဇ္ဇာကြောင့်ပြုတာဟုတ်ရဲ့လားဘာကြောင့်ပြုတာလဲဝိဇ္ဇာညံကြောင့်ပြုတာဘာကြောင့်ပြုတော့အခုအဝိဇ္ဇာကြောင့်ပြုရတာသည်လူချမ်းသာရာကြောင့်ကုသိုလ်လားအဲနိဗ္ဗာန်ရာကြောင့်ကုသိုလ်လားလူချမ်းသာရာကြောင့်ကုသိုလ်လားလူချမ်းသာရာကြောင့်ကုသိုလ်ကြတော့ဘလူကတိုက်တွန်းလို့ပြုတာလဲသိပြီပြုတာလားမသိပဲပြုတာလားဘာမသိတာတော့သစ္စာမသိတာဘာမသိလဲဘာသစ္စာမသိတာလဲဒုက္ခသစ္စာသရခန္ဓာဘယ်နှပါးလဲလူဘုံလူချမ်းသာသရခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးရထားတဲ့အတွက်ဘာသစ္စာတော့သို့တော့လူဘုံဟာဒုက္ခသစ္စာပါလို့သူသိရဲ့လားဘုရုကဖုံးကွယ်ထားလို့တော့ဝိဇ္ဇာကဖုံးကွယ်ထားလို့မသိတဲ့အခါအဲ့ဒီလူဘုံရာကြောင့်လူဘဝရာကြောင့်လူဘဝပါတိတ္တရာတိတ္တကြောင့်ကုသိုလ်ကောင်းမှုလေးတွေမလို့ဘူးလားလို့လားအဲ့ဒီကုသိုလ်ကောင်းမှုတွေဘလို့ခိုင်းလို့လုပ်ရတာတော့အဝိဇ္ဇာခိုင်းလို့ကုသိုလ်ကောင်းမှုတွေပြုတယ်ကာမကုသိုလ်တွေပြုတယ်ဟုတ်တယ်မလားအဝိဇ္ဇာကခိုင်းလို့ကာမကုသိုလ်တွေမပြုရဘူးလားပြုရလားအဝိဇ္ဇာကခိုင်းလို့ပြုတယ်ကုသိုလ်သည်န နိဗ္ဗာန်ရောက်ကြောင်းကုသိုလ်လားလူချမ်းသာရောက်ကြောင်းကုသိုလ်လား သန္တာမှာထွက်မဲ့ကုသိုလ်လားသန္တာလည်ကြောင်းကုသိုလ်လ
ား
သန္တာလည်တာဒီဘာသစ္စာနဲ့လည်တော့ဒုက္ခသစ္စာသန္တာမှာဖြစ်တာဘာသစ္စာဒုက္ခသစ္စာဒီလိုမလားအဲ့ဒီလိုတဲ့အဝိဇ္ဇာကခိုင်းလို့သင်္ခါရဆိုတဲ့အကုသိုလ်ပဲပြုပြုကာမကုသိုလ်ပဲပြုပြုနော်ရူပကုသိုလ်ပြုပြုအရူပကုသိုလ်ပြုပြုအဝိဇ္ဇာခိုင်းလို့ပြုတာမှန်ရင်နိဗ္ဗာန်ရမှာလား32ဘုံနဲ့ပြန်ရောက်မှာလား32ဘုံနဲ့ပြန်ရောက်တော့ခန္ဓာဘယ်နှပါးလဲခန္ဓာ5ပါးဘယ်လိုတွေတော့ဝိညာဉ်ဉာဏ်ရောအဲ့ဒီခန္ဓာ5ပါးဒီပရိစ္ဆေသမုပ္ပါအကွဲကြည့်လိုက်တော့နံပါတ်ဘယ်လောက်တော့အဲ့ဒါနံပါတ်နဲ့ကအုပ်စုကြီးတကူအလွာကြီးတကူမပေါ်ပါဘူးလားပေါ်လာလားနံပါတ်၁အလွာကအကြောင်းသမုဒိယသစ္စာနံပါတ်၂အလွာကအကျိုးဒုက္ခသစ္စာပြန်ပြောစမ်းနံပါတ်၁အလွာကအကြောင်းသမုဒိယသစ္စာနံပါတ်၂အလွာကအကျိုးဒုက္ခသစ္စာဒီလိုမလားဩဒီလိုဆိုတော့ကိုယ်တော်တွေသာပြုခြင်းပြုရမယ်ရတော့ဘာသစ္စာရတော့ဘာဖြစ်လို့ဒုက္ခသစ္စာရရတာတော့အဝိဇ္ဇာရဲ့ခိုင်းစီရဲ့ကြောင့်ပြုရတာမဟုတ်လို့ဘာဖြစ်လို့တော့ကဲအဝိဇ္ဇာရဲ့ခိုင်းစီရဲ့ကြောင့်အခုကံလေးမျိုးမပြုဘူးလားပြုလားအဝိဇ္ဇာကဘာသစ္စာသမုဒိယသစ္စာဘာသစ္စာလဲအဝိဇ္ဇာရဲ့ခိုင်းစီရဲ့ကြောင့်ကံလေးမျိုးမပြုရဘူးလားပြုရလားဘာကံနေတော့အာဟုသောကံကာမကုသောကံရူပကုသောကံအရူပကုသောကံအဝိဇ္ဇာကမှသမုဒိယသစ္စာဆိုအဲ့ဒီကံလေးမျိုးလဲဘာသစ္စာတော့အဝိဇ္ဇာခိုင်းလို့ပြုလုပ်တဲ့ကံလေးမျိုးဒီဘာသစ္စာဒီလိုတော့အကုသိုလ်ကံဒီဘာသစ္စာအကုသိုလ်လို့ဒီဘာသစ္စာလူချမ်းသာနတ်ချမ်းသာယာကြောင့်ကုသိုလ်ကံဒီဘာသစ္စာဇမချမ်းသာယာကြောင့်ရူပကုသိုလ်ကံဒီဘာသစ္စာအရူပချမ်းသာယာကြောင့်အရူပကုသိုလ်ကံဒီဘာသစ္စာလူချမ်းသာဆိုတာဟာလည်းပဲ30ဘုံတွင်မှာပဲမဟုတ်လားတခြားလားခန္ဓာ5ပါးလားခန္ဓာ5ပါးဒီတခြားလားဒုက္ခသစ္စာလားဒုက္ခသစ္စာရာချင်းအကြောင်းဒီမေဃသစ္စာဖြစ်မှာလားသမုဒိယသစ္စာဖြစ်မှာလားမေဃသစ္စာဖြစ်ရင်အကျိုးအနေနဲ့ဘာသစ္စာရပါလဲနိရောဓသစ္စာရမှာပေါ့အခုခန္ဓာ5ပါးဒုက္ခသစ္စာချင်းရနေတာဒီမေဃသစ္စာရဲ့အကျိုးလားသမုဒိယသစ္စာရဲ့အကျိုးလားဩဒီလိုဆိုတော့ခန္ဓာ5ပါးရတဲ့ကုသိုလ်ကံဒီခန္ဓာ5ပါးရအောင်ပြုလုပ်ပေးတတ်တဲ့ကုသိုလ်ကံဒီဘာသစ္စာဘလို့ရအောင်ချုံးမှုခန္ဓာရလို့တော့အဝိဇ္ဇာရဲ့အောင်ချုံးမှုခန္ဓာရလို့ပါပြန်ပြောစမ်းဟောပြီဒါမြတ်အဝိဇ္ဇာရဲ့အောင်ချုံးမှုခန္ဓာရတဲ့အကုသိုလ်ကံအဝိဇ္ဇာရဲ့အောင်ချုံးမှုခန္ဓာရတဲ့ကုသိုလ်ကံဒီလိုမလားကဲနောက်တစ်ခါနဘာသောကဘာကံနဲ့တော့ရူပကုသိုလ်ကံဘာကပါလဲအဲ့ဒီရူပကုသိုလ်ကံကလည်းရူပမြမပုံရောက်ကြောင်းအကျင့်သာဖြစ်မယ်ဆိုရင်ရူပမြမပုံဆိုတာလည်းတခြားလားခန္ဓာ5ပါးလားခန္ဓာ5ပါးဘာသစ္စာဒုက္ခသစ္စာရာခြင်းရဲ့အကြောင်းမို့လို့ဟောဒီရူပကုသိုလ်ကံဘာသစ္စာဘာသစ္စာရာခြင်းရဲ့အကြောင်းမို့လို့လဲဒုက္ခသစ္စာရာခြင်းရဲ့အကြောင်းမို့လို့သမုဒိယသစ္စာဒီလိုမလားဒုက္ခသစ္စာဆိုတာတခြားလားအကျိုးတရားလားပရိစ္ဆေသမုပ္ပါဒ်တရားကြီးတော့နံပါတ်ဘလောက်တော့နေရွက်နံပါတ်ဘလောက်တော့အကုသိုလ်ကံပြုလဲနံပါတ်နှစ်ွက်တဲ့ရောက်သွားမှာပဲကာမကုသိုလ်ကံပြုလဲဘယ်ရောက်သွားမှာလဲနံပါတ်နှစ်ွက်တဲ့ပဲခန္ဓာဘယ်နှပါးလဲရူပကုသိုလ်ကံပြုလဲဘယ်ရောက်သွားမှာလဲခန္ဓာဘယ်နှပါးလဲခန္ဓာ၅ပါးဘာသစ္စာလဲဒီလိုတော့ခန္ဓာ၅ပါးရာချင်းရဲ့အကြောင်းဖြစ်တဲ့ဝိဇ္ဇာသင်္ခါရသည်ဘာသစ္စာသင်္ခါရစရာကံဘယ်နှမျိုးကံဘယ်နှမျိုးအဲ့ဒီလေကံ၄မျိုးလုံးသည်ဘာသစ္စာတခြားကြောင့်လားဒုက္ခသစ္စာရာချောင်းအလုတ်ဖြစ်လို့လားတကယ်ဒီလိုဆိုရင်တော့အာကုသိုလ်ကံလေးပြုလုပ်တဲ့အဝိဇ္ဇာအချုပ်မှုမခံရဘူးလားအဝိဇ္ဇာအချုပ်မှုနဲ့အာကုသိုလ်ကံပြုလုပ်တော့အကျိုးတရားနေနဲ့ဘာရမှာလဲခန္ဓာ၅ပါးဘာရမှာလဲခန္ဓာ၅ပါးဘာသစ္စာဒုက္ခသစ္စာဒီလိုမလားကဲနောက်တစ်ခါကျတော့အဝိဇ္ဇာကိုချုပ်လို့ကာမကုသိုလ်လေးတွေပြုလုပ်တယ်ဟောလူချမ်းသာရအောင်ဆုတောင်းတယ်နတ်ချမ်းသာရအောင်ဆုတောင်းတယ်နော်လ လူချမ်းသာနာချမ်းသာသည်လူချမ်းသာနာချမ်းသာလို့ပြောပြီးမဲ့ခန္ဓာဘယ်နှပါလဲသာသစ္စာတော့ဒီလိုတော့ဒုက္ခသစ္စာရာကြောင်းအကြောင်းတရားမို့လို့ဟောဒီကာမကုသိုလ်ကံကလည်းဘာသစ္စာဘာဖြစ်လို့တော့ဒုက္ခသစ္စာရာခြင်းရဲ့အကြောင်းဖြစ်လို့ဘာဖြစ်လို့ပါလဲကဲနောက်တစ်ခါနံပါတ်3ကဘာကံပါလဲရူပကုသိုလ်ကံဘာကံလည်းအဲ့ဒီရူပကုသိုလ်ကံလေးပြောလို့ပြန်တော့လဲဗြဟ္မာပြီရောက်ကြောင်းအလို့သာဖြစ်မယ်ဆိုရင်ဗြဟ္မာပြီဆိုတာလဲခန္ဓာဘယ်နှပါ5ပါးရှိတယ်4ပါးရှိတယ်2ပါးရှိတယ်နော်ထားပါတော့5ပါးလို့ပြောလိုက်ခန္ဓာဘယ်နှပါဘာသစ္စာဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာရခြင်းအကြောင်းမလို့ဟောဒီရူပကံဒီဘာသစ္စာရူပကုသိုလ်ကံဒီဘာသစ္စာသမုရိယသစ္စာဒီလိုမလားအရူပကုသိုလ်ကံကြတော့လဲဘာသစ္စာတော့အရူပကုသိုလ်ကံကလည်းဘာသစ္စာဘာဖြစ်လို့တော့အရူပကုသိုလ်ကံတော့ယရူပဘုံမရောက်ဘူးလားရောက်လားအရူပဘုံမှာခန္ဓာဘယ်နှပါ၄ပါးခန္ဓာဘယ်နှပါလဲအေးခန္ဓာ၄ပါးဘာသစ္စာတော့ဒုက္ခသစ္စာရာချောင်းအလုံးမို့လို့အရူပကုသိုလ်ဇံကလည်းဘာသစ္စာသမုရိယသစ္စာဘာသစ္စာပါလဲဩဒီလိုဆိုတော့နော်ကောင်းတဲ့ကုသိုလ်ကံ3မျိုးကလည်းပဲခန္ဓာ5ပါးရာချောင်းဖြစ်လို့ဘာသစ္စာသမုရိယသစ္စာဘာသစ္စာမကောင်းတဲ့အကုသိုလ်ကံကလည်းဘာသစ္စာဘယ်ကံမဲ့လို့ဘာသစ္စာတွေလုပ်နေတာတော့ဘာရာချောင်းလို့မလို့တော့ဒုက္ခသစ္စာရာချောင်းအလုံးမလို့ဘာဖြစ်လို့တော့ဒီလိုဆိုရင်ဒုက္ခသစ္စာရာချောင်းအလုံးသာဖြစ်မယ်ဆိုရင်ဘုံဘဝရာကြောင်းအလောတာဖြစ်မယ်ဆိုရင်ပြည့်လို့တယ်လို့မှန်တယ်ဗျာဘာသစ္စာဖြစ်နေတော့ဘာသစ္စာဖြစ်နေတော့သမုဒိယသစ္စာဖြစ်နေတယ်နော်အဲ့ဒီသမုဒိယသစ္စာကြောင့်ရလာတဲ့ခန္ဓာ၅ပါးဒီဘာသစ္စာဒုက္ခသစ္စာနံပါတ်ဘယ်လောက်ပါလဲနှစ်အခွဲဘာသစ္စာရတော့အေးဒုက္ခသစ္စာလေးရထားပြီးပြီဆိုရင်ဘုန်းကြီးတို့တရားဓမ္မတွေအဲ့ဒီခန္ဓာ၅ပါးဒုက္ခသစ္စာဖြစ်လာတာဒီဇာတိရင်လာရသည်တရာပြတ်သွားရသည်ကိုနာသိခင်းရလားလူဘဝရောက်တော့လဲဘာနဲ့နေကောင်းချောင်းရမှာလဲနတ်ဘဝရောက်တော့လဲဘာနဲ့နေကောင်းချောင်းရမှာလဲဇမဘဝရောက်တော့လဲဘာနဲ့နေကောင်းချောင်းရမှာလဲကိုနာသိပဲမို့လားအဲ့ဒါကြောင့်မလို့ဘယ်ဘုံဘဝဘယ်ဌာနပဲရောက်ရောက်ဇာတိတရာမရဏလွတ်ရလားကိုနာသိမှလွတ်ရလားဒီလိုဆိုရင်ပြန်ပြန်ပြောမယ်အဝိဇ္ဇာပြစ္ဆေယအဝိဇ္ဇာကမသိတာသင်္ခါရကကံမနှမျိုးနဲ့ပြုလို့အထောက်တော့ကံလေးမျိုးနဲ့ပြုလို့အထောက်တော့ဘုံဘဝမရဘူးလားရလာတဲ့ဘုံဘဝကနံပါတ်ဘယ်လောက်မှလဲနေ့ကမှဘုံဘဝရလာတဲ့ခန္ဓာ၅ပါးဒုက္ခသစ္စာတရားခန္ဓာ၅ပါးအိုဘေးလို့ရလားနာဘေးလို့ရလားသိဘေးလို့ရလားဘာနဲ့နေကုန်ချောင်းပါလဲမွေးလာတာကစားတယ်။ဟိုနာသေးနဲ့ဒီကောင်းချုပ်မယ်ပြောကြည့်စမ်း။ကဲအဲ့ဒီသဘောလေးကိုဟောဒီစပိုင်းလေးကြီးလိုက်ကိုကြီးလိုက်တဲ့အခါကျတော့အဝိဇ္ဇာတဏှာတိရှားလားပရောင်းလား။အဝိဇ္ဇာတဏှာကဘာနဲ့တူ။အေးအဝိဇ္ဇာကမသိတာဒီလိုမလား။မသိတော့သင်္ခါရဆိုတဲ့ကံတွေမခိုင်းဘူးလားခိုင်းလား။ကံတွေမလို့ရဘူးလားလို့ရလား။အဲ့ဒီကံတွေလို့တော့ကံကဘယ်နှမျိုးလဲ။ကံလေးမျိုးသည်တခြားလားဒေါင်လေးမျိုးလားအဲ့ဒီဒေါင်လေးမျိုးသည်တခြားမှာစိုက်တာလားဘရောင်းမှာစိုက်တာလားဒေါင်လေးမျိုးသည်ဘမှာစိုက်တော့အဲ့ဒီလိုပဲကံလေးမျိုးသည်တခြားမှာရှိခန္ဓာလားအဝိဇ္ဇာမှာရှိခန္ဓာလားအဝိဇ္ဇာရှိလို့ကံလေးမျိုးပြုတယ်အဝိဇ္ဇာရှိလို့ကံလေးမျိုးဘမှာရှိခန္ဓာအဝိဇ္ဇာမှာရှိခန္ဓာဘမှာရှိခန္ဓာအဝိဇ္ဇာမှာရှိခန္ဓာဒီလိုမလားပရောင်းရှိလို့တောင်လေးမျိုးစတဲ့တောင်လေးမျိုးဗမာရှိခံပရောင်းမှာရှိခံဟုတ်တယ်မလားပရောင်းရှိလို့တောင်လေးမျိုးစရတဲ့တောင်လေးမျိုးဗမာရှိခံပရောင်းမှာရှိခံ ਨੇ ပရောင်းမှာတောင်လေးမျိုးစမထားဘူးလားအဲ့ဒီတောင်လေးမျိုးစတာတော့အဲ့ဒီတောင်လေးဒီဗမာသွားပြီးတော့ဒီကုန်းချုပ်လဲလို့မေးရင်ဗမာသွားပြီးတော့ဆုံးသက်လဲလို့မေးရင်အကောတန်ပတ်ခွေမှာဆုံးသက်တဲ့ဗမာဆုံးသက်တော့အကောတမခွေမှာသမတဘုလားသလားလဲဘင်းကြီးတစ်ဘိမ့်ပါလေနော်လဲဘင်းကြီးတစ်ဘိမ့်မှာပရောင်းမရှိဘူးလားရှိလားအဲ့ဒီပရောင်းရှိတော့ပရောင်းမှာဘလူတွေလားဆက်တော့တောက်တွေလားဆက်တယ်အဲ့ဒီတောက်တွေမှာဘလူကကွတ်ထားတော့
အကောသမားခွင်းနဲ့ဒီကောင်ချုပ်မထားဘူးလားအဲဒီလိုဒီကောင်ချုပ်တာတော့ပကောင်းရဲ့တောက်ရဲ့အကောသမားခွင်းရဲ့ဒီလိုမလားအလဲကောင်းကဝင်ရုံးကြည့်တတ်တာတော့ဟောလမ်းမပေါ်မှာဒီလဲမင်းကြီးမလဲဘူးလားလေလားမိမိတို့ရဲ့တဏ္ဍာမလည်းပဲအဝိဇ္ဇာရှိတော့သင်္ခါရဖြစ်တယ်အဝိဇ္ဇာရှိတော့အဝိဇ္ဇာကဘာသဘောရှိအဝိဇ္ဇာမသိတော့သင်္ခါရကမပြုတ်လို့ဘူးလားပြုတ်လို့လားကံဘယ်လိုမျိုးနဲ့ပြုတ်လို့တော့သိပြီပြုတာလားမသိပဲပြုတာလားမသိပဲပြုတဲ့ကံမို့လို့တခြားရပါလားခန္ဓာ၅ပါးရပါလားခန္ဓာ၅ပါးရရင်ဘာနဲ့ဒီကောင်းချုံမဲ့ဘုနာသင်နဲ့ဒီကောင်းချုံမဲ့ဘာနဲ့ဒီကောင်းချုံမလဲအဲ့ဒါကြောင့်မို့လို့အဝိဇ္ဇာဆိုတဲ့ပရောင်ကြီးမှာဟုတ်တယ်မလားကံ၄မျိုးဆိုတဲ့ဓာတ်တွေလားစိုက်ပါတယ်မစိုက်ဘူးလားစိုက်လားအဝိဇ္ဇာဆိုတဲ့ပရောင်ကြီးမှာကံ၄မျိုးဆိုတဲ့ဓာတ်တွေလားမစိုက်ဘူးလားအဲ့ဒီလိုစတဲ့အခါကျတော့ကံနေဖြစ်ပြီဆိုရင်ဘုံဘဝမရဘူးလားရ။ဘုံဘဝရတော့ပရိသတ်နေမနေရဘူးလားနေရလား။ခန္ဓာမနပါလေ။ခန္ဓာမနပါရတော့ဘာနဲ့နေကောင်းချုပ်ပါလဲ။ဩနာသီနဲ့နေကောင်းချုပ်မယ်ဒီလိုမလား။အဲ့ဒီလိုပဲဩနာသီဒီတခြားနဲ့တူတာလားအကုသံပတ်ခွေနဲ့တူတာလား။အဝိဇ္ဇာတိဟုသောပရောင်းမှာတောင်လေးမျိုးတိဟုသောကံနေလာပြုတယ်။မပြုလားပြုလား။ကံလေးမျိုးတိဟုသောဓာတ်ဒီလာစတဲ့အခါကျတော့ဘုံဘဝဘုံချမ်းသာနတ်လူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာခန္ဓာ၅ပါးမရဘူးလားဘာနဲ့နေကောင်းချုပ်ပါလဲဩနာသေးတိဟုသောအကုသံပတ်ခွေးနဲ့နေကောင်းချုပ်ထားပါလေအဲ့ဒီလိုနေကောင်းချုပ်ထားပြီးတော့နော်အဝိဇ္ဇာဖြစ်လိုက်ကံလေးမျိုးပြုလိုက်ဩနာသေးနဲ့နေကောင်းချုပ်လိုက်အဝိဇ္ဇာဖြစ်လိုက်ကံလေးမျိုးပြုလိုက်ဩနာသေးနဲ့နေကောင်းချုပ်လိုက်အဲ့ဒီနည်းနဲ့ပဲသန္တာမလဲဘူးလားလေကျွန်တော်တကတော့နံပါတ်2အကြောင်းတရားကတခြားလားတဏှာလားတဏှာကြားရတဲ့သူကလည်းအဝိဇ္ဇာသဘောမျိုးပဲမဟုတ်လားတဏှာကဘာသဘောရှိလိုချင်တတ်တဲ့သဘောရှိဘာသဘောရှိတော့လိုချင်တော့ဆွဲလန်းတယ်ဆွဲလန်းတော့အာထုတ်တယ်ဒီလိုမဟုတ်လားလိုချင်တာကတဏှာဆွဲလန်းတာကဥပါဒံအာထုတ်တာကကာမဘဝနော်အဲ့ဒီတဏှာကနေပြီးတော့လိုချင်တဲ့သဘောကခြေခံနေတော့အဲ့ဒီတဏှာသိဘာနဲ့တူပထောင်းနဲ့တူတယ်ဘာနဲ့တူတော့ခန္ဓာဝိညာဉ်တော့ကလည်းဘာနဲ့တူတဏှာကြတော့လည်းဘာနဲ့တူအဲ့ဒီပထောင်းနဲ့တူတဲ့တဏှာမှာတဏှာကလိုချင်တော့လူဘဝလူချမ်းသာလိုချင်တယ်အကြောင်းကံနေမလို့ဘုလားလို့လားလူဘဝຢາကြောင်းကံနေတခြားလားကာမကုသိုလ်လားနတ်ဘဝຢາကြောင်းကံနေတခြားလားကာမကုသိုလ်လားဇမဘဝຢາကြောင်းအလို့တယ်မလို့ဘုလားလို့လားဘာကုသိုလ်ပါလဲရူပကုသိုလ်ဘာကုသိုလ်လဲအရူပပြမဘုံညာချောင်းအလို့တယ်မလို့ဘုလားလို့လားဘာကုသိုလ်လဲအရူပကုသိုလ်ဒီလိုမလားမသိပြီးတော့တခါတည်းတော့အကောင်းမှုဒုစရိုက်တွေလုပ်တဲ့အခါကျတော့ကြာတော့ပယ်လေးပါမရောက်ဘူးလားရောက်ဘာတွေလုံးလို့ရောက်တာတော့အကုသိုလ်ကံတွေလုံးလို့အားလုံးပေါလိုက်တော့ကံဘယ်နှမျိုးလဲတဏှာတိဟုသောအကြောင်းကြောင့်အကုသိုလ်ကံတွေလည်းလုံးပါတယ်မလို့ဘုလားလို့လားတဏှာတိဟုသောအကြောင်းကြောင့်ကာမကုသိုလ်ကံတွေလည်းလုံးပါတယ်တဏှာတိဟုသောအကြောင်းကြောင့်ရူပကုသိုလ်ကံတွေလည်းလုပ်ပါတယ်နောက်တစ်ခါတဏှာတိဟုသောအကြောင်းကြောင့်အရူပကုသိုလ်ကံတွေလည်းလုပ်ပါတယ်ကံဘယ်နှမျိုးလဲတဏှာကဘာနဲ့တူပရောင်းနဲ့တူတယ်ဟောဒီကံလေးမျိုးကဘာနဲ့တူတောင်လေးမျိုးနဲ့တူတယ်ပရောင်းမှာတောင်တွေမဆိုင်ဘူးလားဆိုင်လားအဲ့ဒီကံလေးမျိုးဒီတခြားခြေခံတာလားတဏှာမှာခြေခံတာလားအဲ့ဒီလိုခြေတဏှာခြေခံပြီးတော့ကံလေးမျိုးပြီးတော့ဘုံဘဝမရဘူးလားရဩနာသီတို့ရလားဘာနဲ့နေကောင်းချုပ်ရမှာလဲအဲ့ဒီတော့တဏှာသီဘာနဲ့တူပရောင်းနဲ့တူတယ်ကံလေးမျိုးကဘာနဲ့တူဩနာသီကဘာနဲ့တူအကုသံပတ်ခွေမတူဘူးလားတူလားအလုံးပေါင်းလိုက်တော့သန္တရာရှိကိုတပတ်ပြီးတပတ်တပတ်ပြီးတပတ်ခြင်းလောပြုလို့နေတာတခြားလားဝိဇ္ဇာတဏှာလားအဝိဇ္ဇာကအတိတ်အကြောင်းအနေနဲ့မပြုလို့ဘူးလားအတေအကြောင်းအုပ်စုတလောအနေနဲ့အကြောင်းတရားတွေပြုလိုက်တာပစ္စုပ္ပန်မှာအကျိုးတလောလာမရဘူးလားအကျိုးတလောလာရတော့ကံဘယ်နှမျိုးအကျိုးတလောလာရတော့ခန္ဓာဘယ်နှပါးလဲဘာနဲ့နေကောင်းချုပ်ပါလဲအတေအကြောင်းတလောအကြောင်းပစ္စုပ္ပန်အကျိုးတလောရသည်ဒါပဲမဟုတ်လားနောက်ပစ္စုပ္ပန်မှာအကျိုးတရားတွေပြုလို့တဲ့တဏှာဥစည်းပြီးတော့ကံနေမပြုလို့ဘူးလားပြုလို့လားတဏှာဥစည်းပြီးတော့ပစ္စုပ္ပန်မှာဘာတွေပြုလို့ကံနေပြုလို့တော့ဟောတဏှာဥပါဒကံဆိုပြီးတော့ပစ္စုပ္ပန်မှာအုပ်စုတကူမပေါက်ဖွားဘူးလားပေါက်ဖွားလားပစ္စုပ္ပန်အကြောင်းတလောအကြောင်းအနာဂတ်မှာအကျိုးတလောရတယ်အကျိုးတလောခန္ဓာဘယ်နှပါးဘာနဲ့နေကောင်းချုပ်ပါလဲဩနာသင်နဲ့နေကောင်းချုပ်တော့အနာဂတ်ဒုက္ခသစ္စာဆိုတဲ့လောတကူမရဘူးလားရကြည့်ဒီလိုဆိုရင်နံပါတ်1ကနေပြန်ပြောစမ်း အဝိဇ္ဇာသင်္ခါရအတိတ်အကြောင်းသမုဒယသစ္စာအလွာတခုပြန်ပြောနဗ္ဗနိကဝိညာဏယောသလာယရဏဖသာဝေရဏပြစ္ဆောပံအကျိုးဒုက္ခသစ္စာအလွာတခုနံပါတ်3ကသနာဥပါဒံသမဘဝပြစ္ဆောပံအကျောသမုဒယသစ္စာအလွာတခုနံပါတ်4ကအကြောင်းကျဆက်သွားကြည့်လိုက်ပါအောင်အတေးအကြောင်းတလွာကြောင်ပြစ္ဆောပံအကျိုးတလွာဖြစ်ပါသည်ပြန်ပြောပြစ္ဆောပံအကျိုးတလွာကြောင်အနာဂတ်အကျိုးတလွာဖြစ်ပါသည်အလွာလေးမျိုးနဲ့လည်းသန္တာမကျင်လည်ဘူးလားအေးအဲ့ဒီတော့အကြောင်းအကျိုးဆက်သွယ်ပြီးတော့အလွာလေးမျိုးနဲ့လည်းပဲအကြောင်းအကျိုးဆက်သွယ်ပြီးတော့သံသရာကျင်လည်ပါတယ်လို့ဒီလိုသဘောပေါက်ပြီးတော့เนาะသံသရာကျင်လည်မှုမှရအောင်နဲ့အကြောင်းတရားတွေကိုသတ်မှအကျိုးတရားသိမယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့เนาะအကြောင်းတရားသတ်နိုင်အောင်ကြိုးစားကြပါလို့တိုက်တွန်းရင်ကဲနိုင်စီပြီဖြစ်လို့သာဓုခေါ်တော့ကြအောင်စို့အေးကျမ်းမှာချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလာတခွတ်တင့်တယ်အောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြည့်ဖို့ဘုရားပုဂ္ဂိုလ်များများဖြစ်ကြပါစေ။